အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကဂျူနွယ်ဘွားဆောက်လုပ်ရေးလုပ်ငန်းရှင်တဦးကအပျော်တမ်းရိုက်ကူးပြီး YouTube website မှာတင်ထားတဲ့အစ္စလာမ်ဘာသာရဲ့အထွတ်အမြတ်ဖြစ်တဲ့တမန်တော်မိုဟာမက်ကိုလောင်ပြောင်စော်ကားတယ်လို့ဆွဆွဲခံထားရတဲ့ The Innocence of Muslims ဆိုတဲ့ဗီဒီယိုရုပ်ရှင်ဟာဆက်စုပ်ရင်ရှားပွဲဖြစ်ပြီးတော့တာဝန်မဲ့စွာရိုက်ကူးထားတာကြောင့်အပြင်းအထန်ပြစ်တင်ရှုတ်ချတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Hillary Clinton ကရုတ်တံလွှင့်ပြီးကြီးညာနေတာကိုအခုကျွန်တော်တို့သတင်းကြီးညာနေစမှာတွေ့ရပါတယ်။ဒါပေမဲ့အကြမ်းဖက်တိုက်ခိုက်မှုတွေကတော့အမေရိကန်အစိုးရကလက်မခံဘူးလို့လည်းဝန်ကြီးကလင်တန်ကပြောဆိုလိုက်ပါတယ်။အစ္စလာမစ်စစ်သွေးကြွတွေလို့မတင်ကြရသူတွေကလေပြားနိုင်ငံဘင်ဂစီမြို့ကအမေရိကန်ကောင်စစ်ဝင်ချုပ်ရုံးမှာဒီဗီဒီယိုရုပ်ရှင်ကိုအကြောင်းပြပြီးတော့အမေရိကန်အသံမှတ်ကြီးနဲ့ဝန်ထမ်း3ဦးတို့တေဆုံသွားရတဲ့အထိတိုက်ခိုက်ခဲ့မှုကိုစုံစမ်းစစ်ဆေးရတဲ့အတွက်အမေရိကန်နဲ့လီဗျာအစိုးရတို့အနီးကပ်ပူးပေါင်းဆောင်ရွက်သွားကြမယ်လို့သဘောတူညီခဲ့ကြပါတယ်။ဆယ်လမှာဆက်နှစ်ရဲ့ညပိုင်းကအမေရိကန်သမ္မတဘရက်အိုဘားမားကလီဗျာမျိုးသားလွတ်တော်ဥက္ကဋ္ဌမိုဟာမက်မာဂါရီရက်ဖ်ကိုဖုန်းဆက်ပြီးတော့အခုလိုသဘောတူညီခဲ့ကြဒါလို့သမ္မတအင်ဂျူရောကကြေညာခဲ့ပါတယ်။လီဗျာဆိုင်ရာအမေရိကန်သမ္မတကြီးတေဆုံခဲ့တာနဲ့ဘင်ဂစီမျိုးအမေရိကန်ကောင်စစ်ဝင်ယူယုံတိုက်ခိုက်ခံရတာတွေအတွက်လီဗျာမျိုးသားလွတ်တော်ဥက္ကဋ္ဌကသမ္မတအိုဘားမားကိုတောင်းပန်စကားပြောကြားခဲ့ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမျိုးတော်ကအမေရိကန်တန်ရုံးရှိမှဆက်ပြီးဖြစ်ပေါ်နေတဲ့အမေရိကန်ဆန့်ကျင်ရေးဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့လည်းအီဂျစ်ကအမေရိကန်တန်ရုံးနဲ့အမေရိကန်တန်ဝင်တန်းတွေရဲ့လုံခြုံရေးအတွက်အီဂျစ်အစိုးရဟာအမေရိကန်အစိုးရနဲ့မလွဲမသွေပူးပေါင်းဆောင်ရွက်ရမယ်လို့သမ္မတအိုဘားမားကအီဂျစ်သမ္မတမိုဟာမက်မော်စီစီကိုဖုန်းဆက်ပြီးပြောကြားခဲ့ပါတယ်။ဒီကနေ့စက်တင်ဘာလ23ရက်နေ့မှာကိုင်ရိုမြို့ကအမေရိကန်တန်ရုံးရှိမှဆန္ဒပြနေကြတဲ့လူငယ်200လောက်ကိုအီဂျစ်ရဲတပ်ဖွဲ့ကမျက်ရည်ယိုဘုံးတွေတုံးပြီးလူစုခွဲခဲ့ကြပါတယ်။လီဗျာနိုင်ငံဘင်ဂစီမြို့ကအမေရိကန်ကောင်စစ်ဝင်ချုပ်ရုံးတိုက်ခိုက်ခဲ့ရတာကြောင့်တိုက်ခိုက်ခံခဲ့ရတာကြောင့်လီဗျားကအမေရိကန်နိုင်ငံသားတွေကိုကာကွယ်ဆောင်ရှက်ဖို့အမေရိကန်ရေတပ် Destroyer အမျိုးအစားဖြတ်သိမ်းပေါ်နှစ်စီးအကြမ်းဖက်မှုတိုက်ဖြတ်ရေးတပ်ဖွဲ့တစ်ဖွဲ့နဲ့ပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI ကစုံစမ်းရေးအရာရှိတွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကိုအမေရိကန်အစိုးရကလီဗျားနိုင်ငံကိုဆေးလွှတ်ထားပါတယ်ခင်ဗျာ